ကွန်ဝေကယောဂါကျုံနေရချိန်မှာပဲကုန်ထုတ်လုပ်ငန်းတွေပြန်လည်လုပ်ကိုင်းခွင့်ပြုလိုက်တာကြောင့်ယောဂါကူးစက်မှန်အန္တရာယ်ကိုကာကွယ်နိုင်အောင်ပြင်ဆင်ထားကြဖို့ကျန်းမာရေးပညာရှင်တွေသတိပေးနေတဲ့အကြောင်းပြောပြပါမယ်ကျွန်မအာကနွန်ပါကဲ့ယောဂါကြောင့်အိမ်ပြင်မထွက်ရအမိထုတ်ထားပေမဲ့ကျန်းမာရေးတတ်မှတ်ချက်တွေနဲ့ကန့်ညီတဲ့ကုန်ကျန်းယူကုန်ချော်ပေးလက်ခလစာလုပ်ငန်းတွေကိုပြန်လည်လုပ်ကိုင်နိုင်ကြောင်းကျန်းမာရေးဝန်ကြီးဌာနကခွင့်ပြုလိုက်ပေမဲ့ယောဂါကူးစက်မှုတွေမဖြစ်အောင်ပြင်ဆင်ထားဖို့ကျန်းမာရေးပညာရှင်တွေသတိပေးနေကြတာပါယောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအပါအဝင်တခြားဒေသတွေမှာပါကုန်ကျန်းယူကုန်ချော်ပေးလက်ခလက်စားလုပ်ငန်း CNB ဝန်တန်းတွေအလုပ်သမားတွေလုပ်ငန်းခွင်ပြန်ဝင်ခွင့်ပြုလိုက်ကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမနေ့ကပဲကြေညာခဲ့တာပါဒါပေမဲ့လည်းကဲ့ယောဂါကူးစက်မှုအန္တရာယ်ရှိနေဆဲဖြစ်တာကြောင့်လုပ်ငန်းခွင်မှာကျန်းမာရေးစစ်ဆေးနိုင်မဲ့ဆရာဝန်တွေထားရှိပြီးပုံမှန်စစ်ဆေးတည်တယ်လို့လည်းပြည်နာကူးစက်ခန်းတာဝန်ခံဒေါက်တာကျော်မင်းထွန်းကပြောပါတယ်
ဒီကံပေါ့နော်အဆရာဝန်ကကိုပိုင်ဆရာဝန်နေတဲ့ဒီအပိုင်းတွင်းကိုထားဖို့လိုအဲဝန်ထမ်းရောက်ရည်ကြတဲ့စက်ရုံတွေပေါ့နော်အဲရ200 300လောက်ရှိနေဆိုရင်တော့အနည်းဆုံးဆရာဝန်တယောက်တော့ထားဖို့လိုတပတ်နှစ်ရက်သုံးရက်လောက်ပေါ့နော်အဲဒီအနည်းလောက်ပေါ့နော်ထားမယ်ဆိုရင်အဲ့ဒီဆရာဝန်ကလာပြီးရှိမယ်ဆန္ဒလူလာရှိတာရှိမယ်ကိုဗစ်တန်ရလူလာဟုတ်ဟုတ်သုံးဖြတ်မယ်ပေါ့နော်သုံးဖြတ်ပြီးတော့ကဲဟုတ်တယ်ဆိုတာချက်ချင်းလိုအပ်တာလေးနေနေလုပ်လို့ရအောင်ပေါ့နော်
COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားဆေးဗဟိုကော်မတီကလည်းဒီလအထဲမှာပဲကျန်းမာရေးအစီတတ်မှတ်ချက်နဲ့ကန့်ညီတဲ့ CNB ဆက်ရောအလုပ်ယုံတွေအသေးစားအလတ်စားလုပ်ငန်းတွေကိုပြန်လည်လုပ်ကိုင်ခွင့်ပြုထားပါတယ်။အလုပ်သမားအချင်းချင်းရိုင်းပင်းကူညီရေးအဖွဲ့ LHEO အငင်းပွားမှုဖြည့်ရှင်ရေးတာဝန်ခံတော်ခခကတော့လုပ်ငန်းတွေပြန်ဖွင့်ဖို့တာဝန်ရှိသူတွေဘက်ကပြင်ဆင်မှုတွေအားနည်းနေတာတွေ့ရတယ်လို့ပြောပါတယ်။
ဒီအစိုးရအဖွဲ့အနေနဲ့လည်းဒီလိုဆက်ရုံလုပ်ရုံနေပိတ်ဖို့ကိစ္စနဲ့ပတ်သက်လို့ရှိလို့ရှိရင်ဟိုအတက်ပြောနေပေါ့နော်ကြိုတင်စီမံပြီးတော့ကြိုတင်ဆောင်ရွက်တဲ့ဒီကြိုတင်ဆောင်ရွက်မှုအားနည်းတယ်ဒီအရောက်တိုင်းအစိုးရအနေနဲ့ကအမှန်တကယ်ဆိုရင်ဒီအလုပ်ရုံနေဆက်ရုံလုပ်ရုံနေပိတ်တဲ့ကိစ္စနဲ့ပတ်သက်တဲ့ဆိုရင်အာကြိုတင်ပြီးတော့မှဆွေးနွေးတိုင်ပင်ပြီးတော့မှပေါ့နော်အချိန်မီအချိန်နဲ့တပြေးညီပေါ့နော်တိကျကြကြတဲ့အမိထုတ်ပြန်ချက်တွေကိုထုတ်ပြန်ပေးဖို့လိုပါတယ်ရှင
်။ကွန်ဝေကတ်ယောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအတွင်းလုပ်ငန်းတွေပြန်လည်လုပ်ကိုင်ခွင့်ပြုလိုက်တဲ့အတွက်လူအများနဲ့လုပ်ကိုင်တဲ့လုပ်ငန်းခွင်တွေမှာကူးစက်မှုတွေကြုံရမှာကိုလည်းအလုပ်သမားရေလှုပ်ရှားသူတွေနဲ့ကျန်းမာရေးဝန်ထမ်းတွေစိုးရိမ်နေပါတယ်။ပြာနာကူစေခန်တာဝန်ခံတောက်တာကျော်မင်းထွန်းကတော့လုပ်ငန်းခွင်မှာတော်လာလှုပ်ရှားမှုတွေကိုတတိထားဖို့လိုတယ်လို့ပြောပါတယ်။
ကျွန်တော်ဆက်ရအလုပ်ရုံကကျတော့ဒီကအခုပြန်လဲပတ်နေပြီပေါ့နော်လဲပတ်နေပြီဆိုတော့အခုကအထူးသဖြင့်ဒီကဖြန်းလာမှုမရှိအောင်ဒီကကြိုးစားရမယ်အဲမှာတယောက်ကဖြန်းရင်အဲမှာဆက်ရအလုပ်ရုံကဒီကပြဿနာလူကအများကြီးနဲ့လုပ်လို့ရတယ်လုပ်လို့ကတော့တယောက်က positive ဟိုဖြတ်သွားခင်အဲမှာအကုန်လုံးကုဆက်နိုင်ခြင်းရှိတယ်ပေါ့နော်ဒီကဆောင်းရယ်ရှောင်းရယ်နေတဲ့အကြောင်းဖြစ်လာတက်လာတော့အပြင်မဆက်ပဲဆက်ရဝင်အပြင်ပြင်ပမဆက်ပဲနဲ့အဲ့ဒီထဲမှာပဲနေပြီးတော့လုံလုံနိုင်တော့ပိုးစင်တည်နိုင်တယ်ပေါ့နော်
မြန်မာနိုင်ငံမှာကိုဝေကတ်ယောဂါကူးစက်မှုတွေတကြောပြန်တိုးလာရကတည်ဆုံသူထောင်ကနန်းနဲ့ကူးစက်သူတောင်ကနန်းအထိရှိလာနေပေမဲ့လည်းစီးပွားရေးအရာထိခိုက်မှုတွေကြီးမားနိုင်တာကြောင့်လုပ်ငန်းတွေပြန်ဖွင့်ဖို့လိုအပ်တဲ့ဆိုပြီးတော့လည်းတာဝန်ရှိသူတွေပြောဆိုနေကြပါတယ်ရှင်။ကျွန်မအကနွန်ပါရန်ကုန်ကနေသတင်းပေးပို့ထားပါတယ်။